သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmizma မှာပုံမထူးခဲ့တဲ့သတင်းစာမားတွေကိုရှားဖွေပ
ါ SPS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
ဧပြီလ9ရက်ဟာကမ္ဘာ့ကျန်းမာရေးနေ့ဖြစ်ပါတယ်။ဒီနေ့အတွက် WHO ရဲ့ကျန်းမာရေးဆောင်ဘုတ်ကတော့ My Health My Right ကျွန်ုပ်ရဲ့ကျန်းမာရေးဟာကျွန်ုပ်ရဲ့အရာပိုင်ခွင့်လို့ဆိုပါတယ်။ဒါပေမဲ့နိုင်ငံရေးမတည်ငြိမ်မှုဆင်းရဲနှွမ်းပါမှုအခြေအနေတွေကြုံတွေ့နေရတဲ့မြန်မာနိုင်ငံမှာတော့ဒီဆောင်ဘုတ်ဟာအသက်ဝင်ဖို့ခက်လာပါတယ်။ပြည်သူအတော်များများဟာယောဂါတစ်ခုခုခံစားလာရတဲ့အခါငွေကြေးတက်နိုင်သူတွေအတွက်ဖြည့်ရှင်နိုင်ပေမယ့်ငွေကြေးမတက်နိုင်သူတွေအတွက်တော့မျှော်လင့်စရာမရှိတဲ့အခြေအနေမျိုးဖြစ်နေပါတယ်။ကျန်းမာစွာအသက်ရှင်နေထိုင်နိုင်ရေးဟာလူတိုင်းရဲ့အခွင့်အရေးဆိုပေမယ့်မြန်မာပြည်သူတွေအတွက်တော့ကျန်းမာရေးဆောင်ရှောက်မှုတွေနဲ့ဝေကွာနေစေပါစစ်အာဏာသိမ်းပြီးနောက်ပိုင်းနိုင်ငံအနှံစစ်မီးတောက်နေတာကြောင့်စစ်ဘေးရှောင်နေရတဲ့ပြည်သူတွေကိုယ်ဝန်ဆောင်တွေတက်ကြီးရွယ်အိုတွေနဲ့နာတာရှည်ယောဂါတွေဟာလုံလောက်တဲ့ကျန်းမာရေးဆောင်ရှောက်မှုတွေမရကြပါဘူးကျန်းမာရေးဝန်ထမ်းတွေကိုအကြမ်းဖက်နေနေတာစစ်ဖြစ်နေတဲ့ဒေသကစစ်ရုံတွေကိုဘုံကျဲခံရတာပြည်သူစစ်ရုံတွေအပြည့်အဝမလဲပတ်နိုင်တာတွေကြောင့်ပြည်သူတွေအနေနဲ့ကျန်းမာရေးနဲ့ပတ်သက်တဲ့အခွင့်အရေးတွေဆုံးရှုံးနေရတာပါကျန်းသာကင်ဆာယောဂါခံစားနေရတဲ့မဆုကကျန်းမာရေးဆောင်ရှောက်မှုစနစ်နဲ့ပတ်သက်ပြီးသူ့အတွေ့အကြုံကိုအခုလိုပြောပါတယ်
။ကျွန်မတို့ရဲ့မြန်မာနိုင်ငံမှာရှိဖြစ်နေရတာတက်တန်ရှင်တက်မရှင်ပါဘူး။မြန်မာနိုင်ငံမှာတော့ကျွန်မတို့ကုသတဲ့ကုသတဲ့အပြင်မှာကင်းနိုင်တော့ပိုကောင်းတာပေါ့။အဲဒါမျိုးတွေမတုံးနိုင်တဲ့အတွက်ကျွန်မတို့လည်းတောင်းတပြီးတော့ရှင်းရပြီးတော့အပြင်သေးုံမှာရှင်းရှင်းချင်းပေါ့။ရှင်းရှင်းချင်းမှာကျွန်မဖွေရတာကျွန်မတို့ကပြောရဖို့ပြောရတာပေါ့။အရှိတထောက်တတ်နိုင်မရှိဘူးပေါ့။အခုတော့ဒီဟာဖြစ်လာတဲ့အခါကျတော့ရုပ်ကြီးရဲ့သေယုံမှာရှင်းမလို့ပြီးတော့အပြင်သေးကနေမှာရှုပ်နေရတာပေါ့။ရုပ်ကြီးရဲ့ဒီဟာကိုဖိတ်ဖိတ်ချက်ကြရတာပေါ့။ပုံသွားတာပေါ့ငါးပြင်းကအခုသေယုံမှာနေနေဒီဟာရှင်းနေတဲ့ပို့ချက်အစားပေါင်းများစွာရှင်းနေတဲ့အမျိုးသမီးဒီဒရက်ကင်ကာကိုဒီကမျိုးကြီးကောင်အဲ့ကိုကျွန်ဝင်ပြီးတော့နောက်တော့ရှင်းအောင်ဖြစ်နေပြီ။အဲ့ဒါဒီကပါတစ်ခုမှမတက်နိုင်တဲ့အတွက်သူ့ကိုဆရာမဒီမှာဘာမှမလုပ်ဘူးဖြတ်တောက်ပြီးတော့ရှင်းမလုပ်သေးတဲ့နဲ့တက်ကင်မျိုးကိုတပင်ခိုင်းထားတယ်။တက်ကင်နာတာမှခုနလပိုင်းခုနလပိုင်းမှာဒီတက်ကင်နဲ့
ဆေးရုံတွေမှာဈေးရိတ်မြပေးကျမရေးစနစ်ဆိုပေမဲ့လည်းပတ်စံမရှိဈေးရိတ်လည်းမြမပေးနိုင်တဲ့မတ်စုတို့လိုယောဂါတွေအတွက်တော့မျှော်လင့်ချက်မရှိတဲ့အခြေအနေဖြစ်နေပါတယ်။လက်ရှိမှာတော့မြန်မာနိုင်ငံရဲ့ကျမရေးဆောင်ရှားမှုစနစ်ဟာကိုအားကိုကိုနေရတဲ့ပုံစံမျိုးဖြစ်နေတယ်လို့ဆိုနိုင်ပါတယ်။လူဆွမ်းအားရင်းမြစ်တွေညှော်နေသွားတာကျမရေးအသုံးစရိတ်ကိုလျှော့ချတာတွေဟာနိုင်ငံရဲ့ကျန်းမာရေးဆောင်ရှောက်မှုစနစ်ကိုအာရော့သွားစေတယ်လို့ကျန်းမာရေးကဏ္ဍလှိလာအသုံးသက်သူတွေကပြောဆိုကြပါတယ်။မြန်မာနိုင်ငံရဲ့ကျန်းမာရေးအသုံးစရိတ်ဟာစစ်ရေးအသုံးစရိတ်ရဲ့၅ပုံ၃ပုံဝန်းကျင်ပဲရှိနေသလိုပြည်သူတွေအနေနဲ့ကျန်းမာရေးပြဿနာတွေကြုံတွေ့လာရရင်ကိုယ်ပိုင်ငွေတဲက85ရာခိုင်နှုန်းလောက်ကိုစိုက်ထုတ်သုံးစွဲနေရတဲ့အခြေအနေဖြစ်နေတယ်လို့ဆိုပါတယ်။ကျမကြီးဆောင်ရှောက်မှုအခြေအနေနဲ့ပတ်သက်ပြီးအမိမဖော်လို့တဲ့ CDM ဆေးရောအုပ်တယောက်ကလည်း
ကျမကြီးဆောင်ရှောက်မှုမရတာနဲ့ပတ်သက်ပြီးတော့ပြဿနာတွေကတော့အများကြီးပဲပေါ့ဈေးဝါထောက်ပတ်မှုရော့သွားတာပေါ့နော်အရင်ကဆိုကျွန်တော်ဈေးဝါတွေလိုမျိုးဟိုအစုပြားနေအများကြီးချပေးနိုင်မယ်နဲ့အခုဆိုမချပေးနိုင်တော့တဲ့ကျမကြီးဈေးတီချော့ချလိုက်တဲ့အတွက်ဟိုကျွန်တော်တို့ကုန်ကျဈေးတီကတော့အရင်ကထက်လူနာတွေအများကြီးပိုသွားတာပေါ့ဟုတ်ကဲ့ဟိုဈေးဥငယ်လေးမှရှိတဲ့ဥပမာအရှိရနဲ့ဒီလိုအလုပ်လုပ်ပေးတဲ့တိုက်နယ်လိုမြို့နယ်လိုတချို့ဆိုလို့ရှိရင်စီးရုံလုံးကျလာစီးတဲ့နေဝင်သွားကြတယ်ဝင်သွားကြတော့အဲ့ရထမ်းထားတဲ့ဝက်လုတ်တွေအကုန်လုံးကစီးရုံကြီးလို့ပါလို့သွားလုတဲ့အတွက်စီးရုံကြီးဒီမှာလည်းဝက်လုတ်တွေကမနိုင်မနှင်းဖြစ်တယ်အဲ့နောက်ပြောဟိုဆိုးစီးစီးယောဂါရှာဖွေမှုနောက်ကျယောဂါရှာဖွေမှုမလုပ်နိုင်တာလေးရှိတာပေါ့ဥပမာကင်ဆာလိုမျိုးပေါ့အလုံးကြီးတော့ရှိနေတယ်ဒီအလုံးကြီးကဘာလဲဆိုတာအရင်အချိန်ကတော့ဆိုလို့ရှိရင်ကျွန်တော်တို့ဆိုစီရှာပွေလိုက်မယ်ဆိုလို့ရှိရင်ဂရိတ်စောနဲ့ခွဲလိုက်ရင်လူနာအဆက်ချင်ဝင်ရပါမယ်ခုအချိန်ကြီးကတော့အဲ့လိုမဟုတ်တော့ဘူးကိုယ်တိုင်ယောဂါရှာပွေမှုနောက်ကျပြီးမှသိတာတွေရောသူတို့ကဟိုသူပြေဖို့အချိန်ထိုင်ဆောင်နေရတယ်လို့မျိုးသူတို့အဲ့လိုမျိုးတွေတော့ဖြစ်နေတာပေါ့
စစ်ကောင်စီကတော့နိုင်ငံရဲ့အခြေခံကျန်းမာရေးဆောင်ရှားမှုကိုပုံမှန်ခိုင်မာအောင်တည်ဆောက်ပြီးတမျိုးသားလုံးတက်ရှိကျန်းမာရေးစနစ်ပေါ်ပေါက်လာဖို့လှုံ့ဆော်နေတယ်လို့ပြောဆိုထားပါတယ် ကျမ်းမာရေးဝန်ကြီးဌာနအနေနဲ့တက်မတော်စေဝင်တဲ့တက်ဖွဲ့အပါအဝင်ပြည်ရင်းပြည်ပအဖွဲ့အစည်းတွေနဲ့ပူးပေါင်းပြီးကျန်းမာရေးစောင့်ရှောက်မှုလုပ်ငန်းတွေကျန်းမာရေးစနစ်နဲ့မူဝါဒတွေကိုအကောင့်ထဲဖော်နေတယ်လို့လည်းပါဝင်ပါတယ်။အရေးအသွေးပြေဝတဲ့ကျန်းမာရေးကုသစောင့်ရှောက်မှုတွေကိုစေယုံစုစုပေါင်း 1,188 ရုံးနဲ့ဆောင်ရွက်နေတယ်လို့ပြောပါတယ်။ကျန်းမာရေးဝန်ကြီးဌာနအနေနဲ့အခြေခံကျန်းမာရေးစောင့်ရှောက်မှုတွေကိုဆောင်ရွက်ရမှာရောဂါနှင်းနေရင်းနဲ့ပြည်သူတွေရဲ့ကျန်းမာရေးအဆင့်မြင့်တင်ဖို့အတွက်ဘဝတသက်တာကျန်းမာရေးစောင့်ရှောက်မှုပုံစံမျိုးနဲ့စောင့်ရှောက်မှုတွေပေးနေတယ်လို့လည်းဆိုပါတယ်။ကျေးလက်ဒေသတွေမှာနေထိုင်တဲ့ပြည်သူ80ရာခိုင်နှုန်းရဲ့အာကိုအာထာယာမြမတိုင်းရင်းစေးပညာနဲ့အခြေခံကျန်းမာရေးစောင့်ရှောက်မှုတွေကိုထိရောက်စွာလှုံ့ဆော်ပေးနေတယ်လို့ဖော်ပြထားတာပါ။ဒါပေမဲ့လက်တွေ့မှာတော့မြန်မာနိုင်ငံရဲ့ကျန်းမာရေးစောင့်ရှောက်မှုစနစ်ဟာယိုယွင်းပျက်စီးနေတယ်လို့ပြည်တွင်းမှာပရာဟိတစေကုပေးနေတဲ့ဒေါက်တာစောထက်ကဆိုပါတယ
်။အရာကအားလုံးကပျက်စီးယိုယွင်းသွားတာပေါ့။ဒီအုံမှာလူသားတွေကသွားတယ်ဒါပေမဲ့ affected မဖြစ်ဘူး။ဘယ်လိုပြောရလဲဒုက္ခခံမှုသွားနေရတယ်လို့ဖြစ်နေတယ်။တခြားခါတွေကျွန်တော်တို့တွေ့နေရတယ်။တကယ်ကိုစိတ်ယုံကျေမှုလုံးဝ invisibility လုံးဝ mandatory ကြီးစီတော့မှပြန်စင်းပြီးပြန်စင်းခိုင်းလိုက်တာရှိတယ်။ဒါလေးဆိုရင်ကျွန်တော်တို့ ethic ပေါ့နော် ethic ဆရာဝန်ရဲ့ ethic ကိုလုံးဝလုံးဝဆန့်ကျင်တယ်ပေါ့။အဲ့တော့သူတို့ဆရာဝန်တွေလည်းလောက်ချင်လို့လောက်တာလားဆိုတော့မဟုတ်ဘူးလေသူတို့လည်းအဲ့ဆက်ပုံပြီးတော့စိုးရဲ့လူသားရှိနေတဲ့အခါမှာသူတို့ criteria သူတို့ဟိုဘန်ပါဝါနဲ့ကမလုံလောက်လို့လည်းဖြစ်ရှင်ဖြစ်မှာပေါ့နော်။ရုပ်ဆာကိုအပြင်ပြောင်းလုပ်မယ်ဆိုရင်တော့တခုပဲပြောချင်တယ်။မကြောက်အောင်နေပေါ့နော်။မကြောက်အောင်နေဒါမှမဟုတ်ရင်ပတ်ဆိုင်ရှိရင်တော့အပြင်ပြောင်းပတ်ဆိုင်စားစနစ်တစ်ခုလုံးကိုကလဲသွားခဲ့တာပေါ့နော်အဲ့ဒါကြီးကိုပြန်ပြင်မို့ဆိုရင်တော့နှစ်ပေါင်းတော်ကြာအောင်ပ
ါမြန်မာနိုင်ငံဟာစေဝါအများစုကိုပြည်ပနိုင်ငံတွေကနေတင်သွင်းနေရပြီးပြည်ရင်းမှာထုတ်လွှင့်နိုင်တဲ့စေဝါအနေငယ်သာရှိပါတယ်စစ်ကောင်စီကပြည်ပကနေစေဝါတင်သွင်းခွင့်ကိုအကန့်အသတ်နဲ့သာတင်သွင်းခွင့်ပြုတာကြောင့်ပြည်သူတွေဟာစေဝါစီးကြီးမြင့်တဲ့ဒဏ်ကိုလည်းခါစီခံနေရပါတယ်စေဝါတင်သွင်းခွင့်တွင်းကုန်လိုင်စင်တွေကိုစစ်ကောင်စီကထိန်းချုပ်ထားတာကြောင့်ပြည်တွင်းမှာစေဝါစင်တော်ကအစမတန်းမြင့်လာတယ်လို့စေဝါတင်သွင်းသူတွေကဆိုပါတယ်။တင်သွင်းခွင့်အခက်အခဲကြောင့်ရေသွေးမြင့်ဆေးတွေဈေးကွက်ထက်ကိုရောက်မလာတဲ့အတွက်အဲ့ဒီဆေးတွေကိုတောက်နေရတဲ့ပြည်သူတွေကရောဂါပိုဆိုးလာနေပါတယ်။ဒါအပြင်အရေးကြီးလိုအပ်တဲ့စေဝါတွေဈေးကွက်တန်းမှာရှာပါကုန်ပြီးလူနာတွေအနေနဲ့လိုအပ်တဲ့ဆေးမျိုးစားကိုမရတာကြောင့်အနိုင်တင်တူတဲ့အခြားဆေးအမျိုးအစားတွေကိုပြောင်းလဲသုံးစွဲနေကြရပါတယ်။ဆေးဝါးတွေဈေးတက်တာကဒေါ်လာဈေး၊ရွှေဈေးတက်တာထက်အစပေါင်းများစွာပိုဆိုးတယ်လို့ဆေးဝါးတင်သွင်းသူတွေကပြောပါတယ်။ကင်ဆာသမားတွေအတွက်အသုံးပြုနေတဲ့မော်ဖင်းဆေးတွေဆိုရင်ဈေးကွက်ထဲမှာရှာပါနေပြီးဈေးကြီးပေးဝယ်နေရတဲ့အနေအထားဖြစ်နေပါတယ်။စေဝါစင်းနှုံတွေဟာတစနှစမဟုတ်ဘဲ3-4ဆအထိခုန်တက်သွားတာကြောင့်သုံးဆွဲနေသူတွေအနေနဲ့အရန်ဒုက္ခရောက်တဲ့အခြေအနေပါစေဝါစင်းနှုံတက်လာတာကြောင့်အခက်ကြုံနေရတဲ့စီဂျိုဝေဒနာရှင်တူက
ခက်ခဲရှိတာပေါ့ဟဲ့ပတ်စံမရှိတဲ့ခါကျစေရနှစ်ဆစီတက်တော့ဘယ်လိုလုပ်မလဲတောက်လို့မရအဆင်မတောက်လို့မရဘူးဆိုတော့လည်းရအောင်လို့ဝေရတာပေါ့ပတ်စံမရှိရှိတာလေးနဲ့ကုတ်ကွက်ပြီးတော့ဝေရတာပေါ့အမလောက်ဖိုက်ရဲ့မဖူမင်းဟုတ်တယ်အခုကျတော့မဖူမင်းကအစတော့တကက်ကို300 400ပဲရှိတယ်အခုဒီ800လောက်ရှိတယ်800လောက်ဖြစ်နေပြီနောက်ပြီးတော့ MLO fighter အစတော့ငါတကက်ကို800နေပြီးတော့1,200နေပြီးတော့အခု1,600လား1,800လားမသိဘူးစီးုံလည်းတက်ပြီးတော့ MLO တန်းပြောင်းတိုက်တယ်စီးကြိုစီကလည်းတစ်မျိုးပြောင်းပြီးရယ်စီးကြိုစီကဘာစီးလဲတော့မသိဘူးတကက်ကို9,000ရှိရယ်နောက်ပြီးတော့အမလောင်တန်းကိုပြောင်းတိုက်တော့အမလောင်တန်းကမရှိတော့9,800ရှိခဲ့တော့9,800လို့ပြောတယ်ဒါပေမဲ့မရှိတော့တန်းစပွဲတောက်ရတယ်2,600နဲ့တောက်ရတယ်
ယောဂကုသရင်နဲ့ကာကွယ်ရေးစီမံချက်တွေမလုပ်ဆောင်နိုင်တော့တာလူဆွမ်းအရင်းမြစ်ရှာပါလာတာနဲ့အစိုးရစီယုံတွေအပြည့်ဝမလဲပတ်နိုင်တော့တာဟာကျန်းမာရေးစောင့်ရှောက်မှုစနစ်ရဲ့ထောက်တိုင်းတွေကိုရိုင်းနေစေပါတယ်။နိုင်ငံတကာကျန်းမာရေးအဖွဲ့အစည်းတွေအရက်ဖက်ကျန်းမာရေးအဖွဲ့တွေနဲ့ NGO, INGO အဖွဲ့အစည်းတွေရဲ့ကူညီမှုတွေဟာတိုင်းနိုင်ငံလုံးအတိုင်းအတာအတွက်ဆိုရင်လုံလောက်မှုမရှိဘူးလို့ CDM စေယုံအုပ်တူကပြောပါတယ်။အမျိုးသားညီညွတ်ရေးအစိုးရ NUG အနေနဲ့လည်းသူ့စိုးမိုးနယ်မြေတွေမှာသာကျန်းမာရေးစောင့်ရှောက်မှုတွေကိုပေးနိုင်တယ်လို့သိရပါတယ်။ ကျမကြီးဆောင်ရှားမှုစနစ်ပြန်လဲကောင်းမှုမှုဆိုရင်အတ္တိကအချက်အနေနဲ့အခြေခံလူဒန်းစားအများစုကုသမှုခံယူနေတဲ့ပြည်သူစေယုံတွေအပြည့်အဝပြန်လဲနိုင်ဖို့လိုအပ်တယ်လို့စေပညာအတိုင်းဝိုင်းက၆ပြပြောဆိုထားပါတယ်။စေယုံတွေပြန်လဲပတ်နိုင်ဖို့အတွက်ဆိုရင်ကျမကြီးဆိုင်ရာလူဆန်အရေးမြစ်တွေတွေလုံခြုံတဲ့အခြေအနေကိုဖန်တီးပေးနိုင်ဖို့လိုအပ်တယ်လို့ CDM စေယုံအုပ်ကပြောပါတယ်။
ဒီစစ်အာဏာသိမ်းနိုင်ပြီးွားလို့မှပဲဒီဟာကြီးကကျွန်တော်တို့ပြန်ဖြည့်ရှင်းလို့ရပါပေါ့နော်။အခုချိန်နေရတော့ဟိုဖြည့်ရှင်းဖို့ခက်နေတော့မယ်ပေါ့ဒီချိန်နေရလေ။ဒီကျမကြီးဆက်စတာမှာပါဝင်လုံးဆောင်မဲ့လူတွေရတယ်ပြန်ပြီးတော့အလုံးလုံးနိုင်မှာပေါ့နော်။အဲ့လိုပဲမန်းပါဝါတွေရလာတော့မှပဲလုံးမဲ့ဟာတွေဆက်လို့ရမှာပေါ့။ကျွန်တော်တို့အဓိကအခုဖြစ်နေတဲ့ပြဿနာကမန်းပါဝါရောကြပါလေပြဿနာပဲလေ။ပြီးတော့စစ်ဖြစ်နေတဲ့အတွက်ဒေသတွေကမလုံခြုံတော့ဘူးမလုံခြုံတော့တဲ့အတွက်အောက်ခြေဒေသတွေထိကိုကျွန်တော်တို့ကုကာဝယ်ဆောက်ရှောက်မှုတွေကမရောက်တော့ဘူးပေါ့နော်
အာရောချန်ပရမန်လာဘန်ဆိုတဲ့ဆောင်ပေါ်ဟာမြန်မာနိုင်ငံသားတွေအများအပြားရင်းနှီးလေးရှိတဲ့စကားဆိုပါကျမ်းမာချင်းဒီလက်ကြီးတစ်ပါးဆိုတဲ့အတိတ်ဘက်ကိုတကယ်ခံစားခွင့်ရှိကြလားဆိုရင်တော့လက်ခံနိုင်တဲ့တုံ့ပြန်မှုကိုမရှိကြသေးပါဘူးနိုင်ငံရဲ့မတည်ငြိမ်မှုအခြေအနေတွေကြားမှာတော့လူသားတိုင်းရတဲ့နဲ့ကျန်းမာရေးစောင့်ရှောက်မှုအခွင့်အလမ်းဟာမြန်မာပြည်သူပြည်သားတိုင်းလူလူဆုံးရှုံးနေရစေပါဒီသတင်းဆောင်မကိုတန်လင်းခက်ခပေးပို့ထားတာဖြစ်ပါတယ
် sbs.com.au/bemis ကို home နေရာမှာထားပြီးတော့အမြဲတမ်းနှာစင်နိုင်ပါတယ်နောက်ဆုံးရသတင်းတွေစောင်းမားတွေနဲ့စစ်တမ်းတွေမှာပါဝင်ပြီးတော့ဆက်သွယ်မှုလုပ်နိုင်ပါတယ် sbs.com.au/bemis ဖြစ်ပါတယ်ရှင
်ဒါမျိုးသတင်းစောင်းမားတွေကိုပိုနားဆင်လိုပါလား Apple Podcast Google Podcast Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ podcast ကနေပါ